ရှဲတကွန်တလုံးကိုပထမဆုံးအနီးကပ်လေ့လာနိုင်ဖို့အတွက်လူသားတွေဘယ်လိုကြိုးစားကြတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမယ်နော်လူသားတွေဆင်းဖို့အတွက်ကြိုးစားကြတဲ့ကျဲတကွန်က 67B Churio Moth Gracium ကိုပါ1969ခုနှစ်မှာသူ့ကိုပထမဆုံးမှတ်တမ်းတင်ခဲ့တဲ့ပုဂ္ဂိုလ်နှစ်ဦးကိုအစွဲပြုပြီးသူတို့ရဲ့နာမည်တွေနဲ့အတူထုံးစံအတိုင်းအသစ်တွေတဲ့ဥက္ကာပြန်အဆိုင်ခဲကိုနံပါတ်စံတိုင်းနာမည်ပေးထားတာပါသူကိုဥရောပအာကာသစူဇန်ရေးဌာနကအာကာသရင်ရိုဇက်တာဆီလွတ်ပြီးစူဇန်ဖို့အတွက်ကြိုးစားခဲ့တယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်ရိုဇက်တာကတော့လွန်ခဲ့တဲ့10နှစ်ခွဲလောက်က European Space Agency ဥရောပအာကာသ Agency ကလွတ်တင်လိုက်တာဖြစ်တယ်69ပီဆိုပြီးနာမည်ပေးထားတဲ့အဲ့ဒီဥက္ကာပြန်ရဲ့ပတ်လမ်းလေးကိုဝင်လာတဲ့အချိန်မှာဒီ Rosetta ဆိုတဲ့ဒီဥက္ကာပြန်ကိုလေ့လာတဲ့ဂျူတုကအဲ့ဒီပတ်လမ်းနဲ့အတူပြန်သူရအောင်ဝင်သွားမှာလေအဲ့လိုဝင်သွားဖို့အတွက်ကို10နှစ်ကျော်လောက်ကပေါ့ဂျူတုကိုလွှတ်တင်လိုက်တာဖြစ်တယ်။ဘာလို့လဲ?အဲ့လောက်10နှစ်ခရီးလောက်သွားမှတာတပရီဂျူအကျော်လောက်မှာ69ပီပတ်လမ်းနဲ့ဒီကလွှတ်တင်လိုက်တဲ့ Rosetta ဂျူတုရဲ့ပတ်လမ်းနဲ့ kait သွားတော့မှသူကအဲ့ဒီ Rosetta ဂျူတုကနေပြီးတော့မှသူ့မှာပါလာတဲ့ဥက္ကာပြန်ရှင်းတဲ့ယင်ကလေးကိုအဲ့ဒီ69ပီဘောကိုသူကအตาလေးတင်လိုက်မှာပေါ့ကဘာနဲ့အနည်းဆုံးရောက်တဲ့အချိန်မှာသူရှင်းမှာဖြစ်တာအဲ့ရှင်းတဲ့အချိန်မှာကဘာနဲ့ဘလောက်ဝေးတယ်လဲဆိုလို့ရှင်မိုင်တန်ပေါင်း100လောက်ရှိတဲ့အချိန်ကအနည်းဆုံးပဲပေါ့ရှင်းသွားပြီးတဲ့အခါကျရင်ဒီဥက္ကာပြန်သွားနေတဲ့ပတ်လမ်းကြောင်းတိုင်းဖြစ်သွားတဲ့အတိုင်းသူကလိုက်မှာလေ
ကဘာကနေမိုင်တန်ပေါင်းရာနဲ့ချီပြီးဝေးတဲ့နေရာကချူရီကျဲတကွန်ကလေးရဲ့ပမာဏဘယ်လောက်ရှိပါသလဲ
အရွယ်အစားဘယ်လောက်ရှိသလဲဆိုလို့ရှိရင်သူကအလျားက3မိုင်ခွဲ4မိုင်လောက်ရှိပြီးတော့အနံက2မိုင်လောက်ရှိတယ်အဲ့တော့ကြီးတော့မဟုတ်ဘူးအလစားလို့ပြောလို့ရပါတယ်ဒါပေမဲ့ဒီပတ်လမ်းကြောင်းပေါ်မူတည်ပြီးတော့တနအီကိုမိုင်2သိန်းကနေပြီးတော့တနအီကိုမိုင်1တန်းလောက်လီးပါးလောက်ဒီဥက္ကာပြန်နေရနေပတ်လမ်းကြောင်းနဲ့ဝင်လာတဲ့အခါမှာသူတို့ရဲ့အရှိန်နဲ့အလျားအဲ့လောက်မြန်ပါတယ်အဲ့ဒါကြောင့်ဥက္ကာပြန်ရဲ့အနောက်မှာဒီရေကိုးရေငွေတွေကနေပြီးတော့ထွက်လာတဲ့အမီးတန်းကြီးပေါ့နော်။နောက်ပြီးတော့ plasma gas တွေကနေထွက်လာတဲ့အမီးတန်းကြီးကိုလှမ်းမြင်ရတာပေါ့
။ဒီ Rosetta ကဘယ်လိုပုံစံနဲ့ဒီဥက္ကာပြန်နောက်ကိုလိုက်မှာပါလဲ
။ Rosetta ဒုံးပြန်လောင်စာတွေနဲ့တွားတာမဟုတ်ဘူး။သူက interstellar journey လို့ဟာမျိုးပေါ့။ဒီနေဆက်ကြဝလာတဲ့ကိုလွတ်တင်လိုက်တဲ့ဒီဂျူတုတွေကပါလဲဆိုလို့ချင်းကမ္ဘာဆွဲအားနေလွတ်သွားတဲ့အခါကျရင်လရဲ့ဆွဲအားပြီးတဲ့အခါကျ nodal point လို့ခေါ်တယ်လေပြီးတဲ့အခါကျအင်္ဂါကျွဲဆွဲအားဂျာတပရိကျွဲဆွဲအားပေါ့နော်အဲ့ဒီဆွဲအားလေးတွေနဲ့ तू ကအဆွဲအားတွေပေါ်ယူပြီးတော့ तू ကပလန်းချောင်းတွေကို तू ကလွဲလွဲလွဲလွဲပြီးတဲ့အခါကျယူသွားပြီးတော့မှဘယ်အချိန်မှဒီဥက္ကာပြန်ရဲ့ပလန်းချောင်းနဲ့အကိုက်ဖြစ်မလဲဆိုတာကိုတွက်ပြီးတော့မှဒီဂျိုတုကိုလွတ်တင်လိုက်တာဖြစ်တယ်အဲ့တော့ပလန်းချောင်းလေးတွေပေါ်ကမူတည်ပြီးတော့မှ तू ကမိုင်တန်း100လောက်ရှိတဲ့ခရီးအထိကို तू ကတဖြည်းဖြည်းရောက်သွားတာပါ
ချူရီကျဲတကွန်စီကိုသွားဖို့အတွက်ဥရောပအာကာသစူဇန်ရင်အဖွဲ့ကရိုဇက်တာအာကာသယင်ကိုလွှတ်တင်ခဲ့တာဟာ2004ခုနှစ်မတ်လ2ရက်နေ့ကပါ2014ခုနှစ်ဩဂုတ်လ6ရက်ရောက်မှဒီကျဲတကွန်ရဲ့ဂျိုဘတ်လမ်းထဲကိုဝင်ရောက်နိုင်ခဲ့တာဖြစ်ပါတယ်ဒီလိုဆယ်စုနှစ်တစုကြာအောင်ကြိုးစားခဲ့ရတဲ့အနေအထားကိုကြည့်ရအောင်ပ
ါမိုင်တန်းတရာရှိတယ်မိုင်တန်းတရာဆိုတဲ့အခါကျတော့ဒီဂျိုရီရဲ့နေဆွဲအားလာဆွဲအားအင်္ဂါကျွဲဆွဲအားပြီးတော့ကြာတပရိကျွဲဆွဲအဲ့ဒီဆွဲအားတွေပေါ်မူတည်ပြီးတော့သူပတ်လမ်းကြောင်းနေပြောင်းပြောင်းပြီးတော့လိုက်ရတယ်ဆိုတော့သူကတန်းပြီးတော့ဟိုလောက်စလုံးလေးခွာနေပြီးတော့ slam ပစ်လိုက်လို့တန်းထွက်သွားလို့မရဘူးလေအဲ့လောက်ခရီးကိုသွားဖို့အတွက်ကအဲ့လိုတန်းပစ်လိုက်ဖို့ဆိုတာပါလဲဆိုလို့ချင်းလေးခွာကိုဆွဲလိုက်တဲ့အခါကျ rubber band ရဲ့ force ရှိတယ်လေအဲ့ဒါကြောင့်သူကတန်းထွက်သွားတယ်လေအဲ့ဒီဒီလောက်ဝေးတဲ့ခရီးကြတဲ့အခါကျအဲ့လိုတန်းထွက်သွားလို့မရတဲ့အတွက်သူကပါလဲဆိုလို့ချင်းဒီဂျိုရီရဲ့ဆွဲအားတွေနဲ့ပတ်လမ်းကြောင်းတွေကိုစိုက်ပတ်ရတယ်လေအဲ့တော့ဂျိုရဲ့ပတ်လမ်းကြောင်းအတိုင်းပတ်တဲ့အခါကျအဲ့ဒီဂျိုကြီးကိုပတ်တာတဲ့တစ်နှစ်ကြာဗျာနောက်ဂျိုတစ်ခုကိုဆွဲပြီးထွက်သွားတဲ့အခါကျလို့ကြီးပတ်တာနှစ်နှစ်သုံးနှစ်တောက်ကြာဗျာဘာနဲ့သွားကြည့်လဲဆိုရာဘာကွင်းကြီးကြီးတစ်ခုကိုလက်ညှိုးလေးနဲ့ထောက်ပြီးတော့စပွဲကိုပုံမှန်လှည့်ကြည့်သူလှည့်ရင်းနဲ့လျှောက်သွားလိုက်သူ့ရဲ့ပတ်လမ်းကြောင်းပုံစံအဲ့လိုပဲကိုလေကြီးလေးနဲ့ဝေးရန်ဝေးရန်နဲ့သွားရတာလေအဲ့ဒါကြောင့်အဲ့လိုကြာတာ
ရိုဇက်တာအာဂတရင်ပေါ်မှာไฟลีเจริญกุนซินยิงกะลีปาบาเ
ดโรเซตาเนอตุอุกกาเปียนปอซิ้มเมยิงปาราเจริญกุนเยเมญเณนาโอฎัปปงย้ายเมปิโรเจริญกุนมาเบลูฎาตุปิสซีรีเนพွဲซีทาเลโซราโอต้ายขาเรเซตติปาบาเด ဲတကွန်ဆင်းတဲ့ယင်ကဒီကျဲတကွန်ပေါ်မှာတစ်ပတ်လောက်အနည်းဆုံးနေမှာဖြစ်တယ်အဲ့တော့သူဆင်းသွားတဲ့အခါတခါလဲစောင့်ကြမတော့ထိန်းတဲ့ခြေတံလေးတွေပါတယ်အဲ့ဒီကျဲတကွန်ဆင်းတဲ့ယင်မှာဒီကျဲတကွန်ရဲ့အရွယ်အစားတည်တည်လေးပါကဘာကြီးလောက်မကြီးတဲ့ကဘာဆွဲရလောက်မရှိတဲ့အတွက်သူကငင်းငင်းသာသာပဲဆင်းနိုင်တယ်ပေါ့နော်ကဘာဆွဲရရဲ့အပုံတပေါင်းပုံတပုံလောက်ပဲရှိတယ်တကယ်တမ်းသူတို့တွေ့ရှိတဲ့အခါကြတော့ရိုဇက်တာရဲ့ကျဲတကွန်လိလာတဲ့ဂျိုတူရဲ့အလေးချိန်ကပေါင်2000လောက်ပဲရှိပါတယ်နောက်ပြီးကျဲတကွန်ဘော်ကိုဆင်းမဲ့ကျဲတကွန်ဆင်းရင်ကတော့ပေါင်200လောက်ပဲရှိပြီးတော့နေအောင်ကြီးရရတဲ့လျှက်စစ်တက်ကိုတုံးပြီးတော့အဲ့မှာပါလာတဲ့ဆက်တင်နဲ့ဒီဥက္ကာပြန်ရဲ့ဓာတုယူပဘူမိဗေဒအကြောင်းနဲ့အကုန်လုံးအချက်လက်တွေကိုသူ့မှာတိုင်းထွာတဲ့စက္ကရိယာတွေနဲ့ကုန်ပြန်ပို့ပေးမှာဖြစ်ပါတယ
်ဖိုင်လီကျဲတကွန်ဆင်းရင်မှာပါသွားတဲ့စက္ကရိယာတွေနဲ့ဘာတွေကိုတိုင်းတာထောင်လန်းနိုင်မှာပါလဲ
ဘူမိယူပဓာတုဗေဒတဘာဝတွေရေကိုရင်ငွေဘလောက်ပါတယ်လဲအဲ့ဒါကိုတိုင်းတာတွေပါပါတယ် X-ray ရောင်ကြီးတိုင်းတဲ့ဆက်ပါတယ်ဓာတ်ငွေ့ရောင်စဉ်ကြည့်တဲ့ဆက် gas chromatography လို့ခေါ်တာပေါ့နော် now mass spectrometer ဒီအထဲမှာမြေအမျိုးအစားဘယ်လိုပါလဲတန်ပါလား nickel ပါလားဆိုတဲ့ဟာကိုအတိအကျတိုင်းနိုင်မယ်ဆက် now အနီရောက်ရောင်ကြီးနဲ့ဟိုရောင်စဉ်တိုင်းဆက် IR visible spectrometer ဆိုတာလည်းပါပါတယ်ကင်မရာတွေပါတယ် now မြေမျက်နှာပြင်ရဲ့မြေအောက်လာကိုတိုင်းတဲ့ပစ္စည်းပါတယ်ပြီးတော့ magnetometer ခေါ်တဲ့တန်လိုက်ဓာတ်ဘယ်လောက်ရှိတယ်လဲဆိုတာကိုတိုင်းနဲ့ဆက်ပါတယ်နောက်ပြီးတော့သူ့မှာ plasma ဓာတ်ငွေ့ဘယ်လောက်ရှိတယ်လဲဆိုတာကိုတိုင်းနဲ့ဆက်ပါပါတယ်နောက်အဲ့ဒီကျဲတကွန်ဆင်းတဲ့ယင်လေးပေါ်မှာအောက်ကိုသူတူးလို့ရဖို့အတွက်မြေတူးဆက်ကလေးပေါ်တဲ့ကော်ပြားလေးကော်ပြီးတဲ့အခါပုံလေးတစ်ခုနဲ့ထည့်ပြီးတဲ့အခါကျခုနရောင်စင်တန်းဆက်တည်တဲ့သူကအပူပေးဆိုတော့မီးဖုတ်လိုက်တာပေါ့နော်မီးဖုတ်လိုက်တဲ့အခါကျတော့ရေကိုးယင်ငွေတွေထွက်လာတဲ့ဓာတ်ငွေ့တွေကိုဒီကုနာပြောတဲ့ရောင်စင်သက်ဆက် gas chromatography ဆက်နဲ့တိုင်းလို့ရအောင်လုပ်ပေးရတာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရှင်နောက်တစ်ပတ်မှာပြန်ပြီးဆက်ပြောင်း